ဆရာနာရှင်လက်ထက်မှာအလုသမားတွေရဲ့ဘဝဟာပိုးပြီးတော့မှဆိုးဝါးလာတယ်လို့ဒီကနေ့မေလာတရနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုသမားနေ့မေရင်းနေ့မှာမြမအလုသမားရေးရာအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်အလုသမားတပ်ပေါင်းစုဘက်ကတော့အ ਨੇ ဆုံးလုခလာစာနဲ့တော်လန်ရေးကာလတဲမှာထိခိုက်နစ်နာခဲ့ရတဲ့အလုသမားတွေနိုင်ငံဝန်ထမ်းတွေအတွက်တရားမျှတမှုရဖို့လှုံ့ဆော်သွားမယ်ဆိုပြီးတော့ပြောပါတယ်ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
ပြည်တွင်းစီးပွားရေးကျဆင်းပြီးငွေကြေးဖောင်းပွားနေပေမဲ့အခြေခံအလုသမားတွေရဲ့လုခလာဆောင်ငွေကတော့4800ကျပ်ကနေတိုးမြသေးဘူးလို့အလုသမားအဖွဲ့ချုပ်တွေနဲ့သမဂ္ဂတွေကဒီနေ့မေဒီနေ့မှာကြေညာချက်အတိအထိထုတ်ပြန်လိုက်တာပါဒီထဲမှာအာနာသိန်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့နောက်ခံအကြောင်းအရာတွေကိုစူးစီးတင်ပြထားသလိုဆက်ဆက်ပြဿနာအများပြားကိုလည်းအလုသမားအဖွဲ့အစည်းတွေကထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံအထွေထွေအလုသမားများအဖွဲ့ချုပ် FGWM ကတော့ဖူလုံနဲ့လုခလာဆောင်ကောင်းမွန်တဲ့လုပ်ငန်းခွင်နဲ့ Federal Democracy ပြည်ထောင်စုဆိုတဲ့ကမ်ပိန်းတွေနဲ့ဒီနေ့မေဒီနေ့မှာတောင်းဆိုထားပါတယ်ဒီအခွင့်အရေးတွေကို Federal Democracy ရမှသာရရှိနိုင်လိမ့်မယ်လို့ FGWN ရဲ့ဥက္ကဋ္ဌဒေါ်မိုးစန္ဒာမြင့်က VOA ကိုပြောပါတယ်
ဒါပြည်သူတွေလိုလားတောင်းတတဲ့ဒီမိုကရေစီရပြီဆိုရင်ကျွန်တော်တို့အလုပ်သမားတွေကိုကောင်းမွန်တဲ့လုပ်ငန်းတွေလုံခြုံတဲ့လုပ်ငန်းတွေနေနဲ့ဖြစ်စနစ်နဲ့ညီတဲ့ပြည်လုံးရဲ့လုခလာစီရရှိဖို့အတွက်ကိုကျွန်တော်တို့အခွင့်အရေးတွေနဲ့ဒီကနေ့133ချိန်တော့မီလီနေရနေပြီးတော့တောင်းဆိုချက်ကျွန်တော်တို့တောင်းထားတယ်ပေါ့နော်
အ ਨੇ ဆုံးလောက်ခလာစာကိုဥပဒေနဲ့အညီတတ်မှတ်နိုင်ရေးအပါဝင်အာနာသိန်းကာလာမှာထိခိုက်နစ်နာသွားတဲ့အလုပ်သမားတွေနိုင်ငံဝန်ထမ်းတွေအတွက်တရားမျှတမှုရဖို့အတွက်လှုံ့ဆော်သွားမယ်လို့မြန်မာအလုပ်သမားတပ်ပေါင်းစုကလည်းပြောပါတယ်ဝင်ငွေရဖို့အတွက်ပြည်ပကိုအလုံးအင်းနဲ့ရွှေ့ပြောင်းထွက်ခွာနေတဲ့မြန်မာအလုပ်သမားတွေကိုလူကုန်ကူးမှုလုံအားခေါင်းပုံဖျက်ခံမှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံမှုတွေနဲ့ရင်ဆိုင်နေရတာပါဒါတွေကိုတပ်ဆိုင်ရာပြည်ပနိုင်ငံတွေကလည်းကူညီပေးဖို့လိုအပ်နေကြောင်းလှိုင်သာဆက်မှုဆောင်အလုပ်သမားကိုယ်စားလှယ်ကပြောပါတယ
်လုံလက်မဲ့တွေများလာတော့စီးဆက်ရနိုင်ငံတွေကိုထွက်ခွာပြီးလှုပ်လှုပ်ကြရတာများတယ်အခုကူညီနေတဲ့အဖွဲ့အစည်းကနည်းတယ်ပေါ့နည်းတဲ့ခါကျတော့အလုံးကိုသတိရောက်လိုက်ပြီးမကူညီနိုင်ရဘူး။ပြဿနာရှိနေတော့မှပဲ။ကူညီမဲ့ဖွဲ့စည်းများတဲ့အတွက်ပြဿနာကရော့သွားမယ်လို့
စစ်ကောင်စီဟာဆက်အနာသိမ့်မှုစန့်ကျင်လူထုလှုပ်ရှားမှုမှာပါတဲ့အလုတ်သမားသမဂ္ဂခေါင်းဆောင်တရားကျော်ကိုဖမ်းဆီးပြီးတချို့ကိုတတ်ဖြတ်တာ၊ရိုက်နှက်တာ၊ထောင်ချတာ၊နိုင်ငံကူးလက်မှတ်ပယ်ဖြတ်တာ၊နိုင်ငံသားအဖြစ်ကနေရုပ်သိမ်းတာတွေလုပ်ခဲ့ပါတယ်။အလုတ်သမားတွေရဲ့လူမှုဘဝလုံခြုံရေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပိုပြီးခံစားရစေဖို့လှုပ်ဆောင်နေကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေ့မေဒီနေ့အတွက်တောင်းဝန်လာပေးပို့ခဲ့ပါတယ်။သူ့ရဲ့တောင်းဝန်လာထဲမှာတော့အလုတ်သမားတွေတောင်းဆိုနေတဲ့အခြေခံလုခလာစာ4800ကနေတိုးပေးမယ်ဆိုတဲ့အချက်ကိုတော့ခြံလှက်ထားပါတယ်။ပြည်တွင်းကအလုတ်သမားတပ်ပေါင်းစုတွေကတော့အလုတ်သမားအခွင့်အရေးဒီမိုကရေစီအခွင့်အရေးတွေကိုချိုးဖောက်နေတဲ့စစ်ကောင်စီကို ILO ကအရေးယူနိုင်ဖို့အစဉ်တစိုက်ကြိုးစားနေကြောင်းအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ILO ကတော့တကဘာလုံးအနေနဲ့အမှန်တကယ်ရရှိနိုင်တဲ့အခကျင်းငွေနှုံးတွေကျဆင်းပြီးစည်ရန်နွမ်းပါမှုများလာတယ်လို့မေဒီနေ့အတွက်ထုတ်ပြန်ခဲ့တာပါမညီမျှမှုတွေအရင်ကတည်းကပိုများလာတယ်လို့ ILO ရဲ့ညွှန်ကြားမှုချုပ် Gilbert Hongbo ကဒီကြေညာချက်မှာပြောခဲ့တာဖြစ်ပါတယ်ခင်ဗျာ